Welcome to the Voice of America in Burmese.
민글라마네 키마신 비오이 미마와이 시즌의 2020 비니 말라 31의 인간이 미네킨 시즌을 시작되니 바비. 치마 땡기 타이바. 아쿠 예송 드린디고 띵셋베 바메. မြန်မာနိုင်ငံမှာတနင်္လာနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက္ကံအတည်ပြုလူနာ14ဦးရှိနေပါတယ်။ရန်ကုန်တိုင်းအတွင်းမှာ COVID-19 ကူးစက္ကံအတည်ပြုလူနာ10ဦးနဲ့အများဆုံးဖြစ်ပြီးတီးတိမ်မန္တလေးညပြည်တော်နဲ့ကြောင်မဲတို့မှာတော့2ဦးစီလက်ခံကူးသပေးနေပါတယ်။လောလောဆယ်အချိန်ထိတော့ COVID-19 ကူးစက္ကံထားရသူ14ဦးတည်းက73ဦးရဲ့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းတဦးကိုတော့ရန်ကုန်ဝေဘာကီအထုကူဆေးရုံကြီးမှာကျန်းမာကူတာပေးနေကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်တွေကဖော်ပြပါတယ်။စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တနင်္လာနေ့ကလူပေါင်း812ယောက်ထပ်မံသေဆုံးခဲ့ရပြီးကူးစက်ခံရသူလူနာအသစ် 6,000 ကျော်ရှိနေပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်အမေရိကန်ကထိပ်ဆုံးကရှိနေပြီးဒုတိယနေရာမှာအီတလီနဲ့စပိန်ကတတိယမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။တရုတ်ကထုတ်ပြန်ထားတဲ့ဗိုင်းရပ်စ်ကူးခံရသူအရေအတွက်ထက်ဒီနိုင်ငံတွေကပိုများနေပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရှော့ချနိုင်ဖို့အတွက်အာဏာပိုင်တို့ကနိုင်ငံတွင်းသတင်းနှစ်ပတ်ကြာအသွားအလာပိတ်ပင်ထားပါတယ်။ဒီနည်းလမ်းကိုကမ္ဘာတစ်လောနိုင်ငံတွေကလည်းအလားတူဆောင်ရွက်လာကြပါတယ်။အမေရိကန်ပြည်အောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ကလမ်းမဲ့ရက်တွေသတင်းပတ်တွေအတွင်းတိတိတသာတိုးလာနိုင်ပြီးဒီဗိုင်းရပ်စ်ဟာဆိုရင်ဆိုးရွားလာတဲ့ကပ်ဘေးကြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ
် Nothing would be worse than declaring victory before the victory is won
လမ်းမဲ့အီဗီနာ30ရင်းနှစ်အထိအမေရိကန်တွေအနေနဲ့social distancing လို့ခေါ်တဲ့အကွာအဝေးတစ်ခုချပြီးခက်ခွာခွာနေကြဖို့တိုက်တွန်းလိုက်ပြီးနောက်နိုင်ယီပိုင်းအကြာ Fox and Friends ရုပ်သံအစီအစဉ်မှာသမ္မတထရန့်ကတည်ဆုံမှုကတိုးလာအောင်မှာဖြစ်ပြီးအဲ့ဒီနောက်ပြန်လည်ရော့ချသွားမှာဖြစ်ကြောင်းအခြေအနေတွေကောက်လာမှာပါလို့ပြောဆိုခဲ့ပါတယ်။ဇွန်လတရနေ့အရောက်မှာတော့တည်ဆုံမှုနှုံချလာမယ်လို့သူယူဆကြောင်းလည်းပြောပါတယ်။နိုင်ငံအရေးကိုသူ့ထက်စိတ်ပူမဲ့သူမရှိပါဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကြောင့်လက်ရှိမှာလူပေါင်း2400လောက်သေဆုံးခဲ့ရပြီးအခုသေဆုံးမှုနှုန်းရဲ့အဆ90လောက်ရှိတဲ့လူပေါင်း300နဲ့အထက်သေဆုံးနိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်။အမေရိကန်ဆေးဝါးထုတ်လုပ်မှုလုပ်ငန်းကြီးဂျွန်ဆန်ဂျွန်ဆန်ကသူ့ရဲ့ကိုရိုနာဗိုင်းရပ်စ်စံသက်ကာကွယ်ဆေးကိုစက်တင်ဘာလမှာလူတွေနဲ့စတင်စံသက်ဖို့ရှိပြီးအရေးပေါ်အသုံးအတွက်ဆိုရင်တော့လာမယ့်နှစ်အစောပိုင်းမှာကာကွယ်ဆေးရနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဒီကာကွယ်ဆေးကိုစံသက်ထုတ်လုပ်နိုင်ရေးအတွက်အမေရိကန်ကျန်းမာရေးတဲ့လူမှုဖူလုပ်ရေးဌာနနဲ့ပူးတွဲပြီးဒေါ်လာတန်1000သုံးဖို့ဆုံးဖြတ်ထားကြောင်းလည်းကုမ္ပဏီကတင်းနှင်းလာနေမှာပြောပါတယ်။အမေရိကန်ပြည်အောင်စုမှာ social distancing တုံးနဲ့တူကြခက်ခွာခွာနေရေးကိုလာမယ့်ဧပြီလ30ရက်နေ့အထိသမ္မတဒေါ်နယ်ထရန့်ကထပ်တိုးလိုက်ပြီးနောက်နိုင်ယူပိုင်းအကြာတနင်္လာနေ့ကအမေရိကန်ရဲ့အဓိက stock share အညွန့်ကိန်းတွေအစောပိုင်းအရောင်းအဝယ်အချိန်အတွင်းမှာပဲနှစ်ရာခိုင်နှုန်းကျော်တက်လာပါတယ်။အော်တိုဘာလအထိဘဏ်တွေအနေနဲ့သူတို့ရဲ့အစု share တွေအပေါ်အမြတ်မပေးဖို့နောက်အစု share တွေကိုပြန်ဝယ်ဖို့ဥရောပဗဟိုဘဏ်ကညွှန်ကြားခဲ့တဲ့အချက်နဲ့ကိုရိုနာဗိုင်းရပ်စ်ကပ္ဘာကပ်ဘေးအပေါ်စိုးရိမ်မှုတွေကြောင့်ဥရောပဈေးကွက်မှာတော့ stock share အညွန့်ကိန်းတွေတစ်နှစ်လုံးနီးပါးကျဆင်းခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့နှောင်းပိုင်းမှာတက်လာပါတယ်။အာရှဈေးကွက်မှာတော့အစု share အညွန့်ကိန်းတွေအကျနဲ့ဈေးပိတ်ခဲ့ပါတယ်ရှင
်။American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ50 kHz 98.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်။ view ရဲ့အင်္ဂါနေ့မနေ့ကင်းသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာ။မကြာသေးခင်ကတာလီဘန်တွေရဲ့တိုက်ခိုက်မှုအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး22ဦးသေဆုံးခဲ့ရပြီးတာလီဘန်တပ်ဗုံတွေနဲ့ငကိုစီစဉ်ထားတဲ့အကျဉ်းသားဖလှယ်ရေးအစီအစဉ်ဟာလည်းနှောင့်နှေးသွားရတယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကတင်းနှာနေမှာပြောပါတယ်။နိုင်ငံမြောက်ပိုင်းဒါကာဒေသကတည်ကျင်းမှုအများဆုံးတိုက်ခိုက်မှုအတွင်းဒ ာလီဘန်တွေကခါဝါဂျာကအရမရှိတဲ့အစိုးရကင်းစခန်းတွေကိုတနင်္ဂနွေနေ့ညကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီစီနင်းတိုက်ခိုက်မှုမှာအာဖဂန်အစိုးရတပ်ဖွဲ့ဝင်14ဦးနဲ့အရသာ2ဦးသေဆုံးခဲ့ရတယ်လို့ဒေသန္တရအစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခါလီအာစာက VOE ကိုပြောပါတယ်ဖေဖော်ဝါရီလ29ရက်လက်မှတ်ထိုးထားတဲ့အမေရိကန်တာလီဘန်သဘောတူစာချုပ်မှာပါတဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရအာဖဂန်အစိုးရကဖမ်းဆီးထားတဲ့တာလီဘန်သဘုံအကျဉ်းသား9000ကိုလွှဲပေးရမှာဖြစ်ပြီးတာလီဘန်တို့ဘက်ကလည်းသူတို့ဖမ်းထားတဲ့အာဖဂန်1000ကိုပြန်လွှဲပေးရမှာဖြစ်ပါတယ်အဲ့ဒီ1000ထဲမှာအများစုဟာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်2020နွေရာသီတိုကျိုအိုလံပစ်ပွဲကျင်းပမယ့်ရက်ကိုတစ်နှစ်လောက်ရွှေ့ဆိုင်းလိုက်ပါတယ်ငကိုအစီအစဉ်အရဒီနှစ်2020ဇူလိုင်24ကနေဩဂုတ်လ9ရက်နေ့ထိကျင်းပဖို့ပြင်ဆင်ထားပေမဲ့အခုတော့လာမယ့်2021ခုနှစ်ဇူလိုင်23ကနေဩဂုတ်လ10ရက်နေ့အတွင်းကျင်းပသွားမှာဖြစ်ပါတယ်မတန်ဆွမ်းနေရှင်ပြန်မဲ့ပါရာလင်ပစ်အားကစားပွဲတွေကိုလည်း2021ခုနှစ်ဩဂုတ်လ24ကနေစက်တင်ဘာ5ရက်အတွင်းကျင်းပမယ်လို့ဆိုပါရယ်အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC နဲ့ဆွေးနွေးတိုင်ပင်ပြီးနောက်အခုလိုရက်ရွှေဆိုင်လိုက်တာဖြစ်ကြောင်းတိုကျိုအိုလံပစ်ပွဲကျင်းပရေးကော်မတီအကြီးအကဲယိုရှိရိုမိုရီကတင်းနှံနေမှာကြေညာပါရယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်အားကစားပွဲတော်ကျင်းပမယ့်ရက်နောက်ဆုတ်သွားနိုင်ကြောင်း IOC ကပြီးခဲ့တဲ့သတင်းပတ်တည်းသတိပေးခဲ့ပါရယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်စီးပွားရေးထိခိုက်နှေးကွေးလာတာကိုပြန်လည်နှိုးဆော်ဖို့အတွက်တောင်ကိုရီးယားပြည်သူအများစုကိုအရေးပေါ်ငွေကြေးထောက်ပံ့သွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။တနင်္လာနေ့တုန်းကပြုလုပ်တဲ့အထူးလုပ်ငန်းအဖွဲ့နဲ့စည်းဝေးပွဲအတွင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်တာပါ။ဝင်ငွေအများဆုံးရနေတဲ့ထိပ်ပိုင်း30ရာခိုင်နှုန်းချမ်းသာသူတွေကလွှဲလို့ကျန်တဲ့ကိုရီးယားပြည်သူတွေကိုတအိမ်တောင်ဒေါ်လာ120စီပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးအတွက်တောင်ကိုရီးယားနိုင်ငံတွင်တင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုတွေလုပ်ခဲ့ခြင်းမှာပြည်သူတွေညှဉ်းနှံခဲ့ရတာအတွက်ပြန်လည်ပေးဆပ်ဖို့ဒီလိုအရေးပေါ်ထောက်ပံ့မှုတွေလုပ်တာလို့တောင်ကိုရီးယားသမ္မတကရှင်းပြပါတယ်။လက်ရှိမှာတော့နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရော့ကျသွားပေမဲ့ကူးစက်မှုအသစ်အများစုဟာနိုင်ငံသားကဝင်ရောက်လာသူတွေစီကဖြစ်တာကြောင့်တောင်ကိုရီးယားကိုလာမဲ့နိုင်ငံသားတွေနဲ့ပြည်တော်ပြန်သူတွေဟာဒီနိုင်ငံတွေကိုရောက်ရင်14ရက်ကြာမဖြစ်မနေတီးကြခွဲနေပြီးဆောင်ကြည့်စစ်ဆေးခံရမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ပိတ်ထားရတဲ့နယ်သာလန်နိုင်ငံပြတိုက်တစ်ခုကနေကမ္ဘာကျော်ပကြီးစရာဗန်ဂိုးရဲ့ပကြီးကားတစ်ချက်ခိုးယူခံလိုက်ရတယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်ညတကောင်ရံအချိန်မှာဖောက်ဖင်းခိုးယူသွားတာလို့ဆိုပါတယ်1884ခုနှစ်မှာရေးဆွဲခဲ့တဲ့ Spring Garden ဆိုတဲ့ပကြီးကားကိုနယ်သာလန်မြောက်ပိုင်း Groningen ပြတိုက်ကနေနှားယမ်းပြထားချိန်မှာအခုလိုခိုးခံရတာဖြစ်တယ်လို့စင်ဂလာရန်ပြတဲ့ရဲ့ဒါရိုက်တာအဗတ်ဗန်အိုစကာတနင်္လာနေ့တုန်းကပြောတာပါ။အာယုန်တက်ချိန်မှာသခိုးတွေကပြတဲ့ရဲ့အရှိတကားကိုချိုးဖောက်ဝင်ရောက်ခဲ့တာလို့ရဲတွေကယူဆထားပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေကြောင်းဒါရိုက်တာသတင်းကရေးပါတယ်။ဒီပကြီးကားဘလောက်တန်ဖိုးရှိသလဲဆိုတာအတိအကျမသိရသေးပေမဲ့လွန်ခဲ့တဲ့3နှစ်တုန်းကနယူးယောက်မြို့ခရစ်စတီမီလန်ပွဲရုံမှာရောင်းလိုက်တဲ့ဗန်ဂိုးပကြီးကားကတော့ဒေါ်လာ83သန်းနဲ့ရောင်းလိုက်တာဖြစ်တယ်လို့ AFP သတင်းမှာဖော်ပြပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထဲနဲ့အတူတင်ပြခဲ့တာပါအခုကစပြီးသတင်းပေးပို့ချက်ဆက်သွယ်မင်းမြန်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ်
မြန်မာနိုင်ငံတွင်းကကိုဗစ် -19 ရောဂါအတည်ပြုလူနာတွေကငိုယောဂအခန်းရှိသူ2ဦးကိုအထူးကျမှတ်ကူတာပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်မြန်မာပြည်တွင်းကိုပြန်ဝင်လာတဲ့ဒီပါလုံသားတွေကတအုံးမှလည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရတာကိုအတည်ပြုလိုက်ပြီးဖြစ်တာကြောင့်နေရပြန်လာသူတွေကိုယောဂဆောင်ကျက်တဲ့လုပ်ငန်းကိုလည်းအရှိန်ငင်းဆောင်ရွက်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံနဲ့ COVID-19 တက်ခွဲအတည်ပြုလူနာတွေမှာဆိုရင်ယောဂဖြစ်ပွားရာဒေသကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်ရှိသူ9ဦးနဲ့နေဆက်ကိတ်ကနေတဆင့်မြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့ဒီပါလုံသားတအုံးအပြင်ပြည်တွင်းမှာသာနေထိုင်ပြီးယောဂကူးစက်ခံရသူ2ဦးလိုပဲဖြစ်ပါတယ်သူတို့တွေကလူနာနံပါတ် 9 နဲ့ 8 ကိုတော့ဝေဘာကီဆေးရုံကအထူးကျမှတ်ကုသဆောင်မှထားရှိပြီးကုသပေးနေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက PUA ကိုပြောပါတယ်
သူတို့ရဲ့ကျန်းမာရေးရှင်တွေကတော့လက်ရှိအချိန်တွေကတော့ထိန်းသိမ်းထားနိုင်သေးပါတော့ နားလည်းရှင်းမှာမဟုတ်ငါ့အပေါ်ချင်းပြောတာပေါ့ဒီကိုရအသက်ကလည်း69နှစ်မကောင်းရသားလည်းဖြစ်တယ်နော်ဒါနဲ့ပတ်သက်တဲ့အကြောင်းကြီးကောင်းမှခံယူထားတယ်ဆွေကင်ဆာတောက်ကလည်းကျင်းထန်လို့ပေါ့နော်ဒါတယောက်ကကြတော့ဆက်ရည်ဆိုဖြစ်နေတာနည်းနည်းကြာနေပြီဒီချားကိုစောင့်ဆုပ်တယ်ဆိုတော့အခုတော့သူကသူတွေးတိုးလည်းရှိတယ်နောက်ကစီချိုလည်းရှိတယ်ဆိုတော့အခါကြတော့ယောဂါကလည်းကျင်းထန်တာပေါ့နော် ICU ထားရဆိုတာကအသက်အန္တရာယ်ဆိုရင်ရလို့တော့မဟုတ်ဘူးအထူးကျမကုသမှုကိုခံယူဖို့လိုထားတာချိန်ရသက်ရှင်ချက်ရှိတယ်
ကိုရိုနာဗိုင်းရပること့စ်တခွဲအတည်ပြုလူနာစကန်နဲ့ရှေ့ဦးကတော့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့သိရပါတယ်။ကိုဦးမြောက်ဖြစ်တဲ့တခွဲအတည်ပြုလူနာကတော့အသက်44နှစ်အရွယ်မြန်မာနိုင်ငံသားဖြစ်ပြီးထိုင်းနိုင်ငံကနေမြန်မာပြည်ထဲကိုမြောက်ရီမျိုးကနေတဆင်ဝင်ရောက်ခဲ့သူတွေကတအူးဖြစ်ပါတယ်။မြောက်ရီမဲဆောက်တရားကနေတဆင်မြန်မာနိုင်ငံထဲကိုပြန်ဝင်လာသူအရေအတွက်ဟာ 23,000 ကျော်အထိရှိတော့ပါပြီ။အခုလိုပြန်ဝင်လာသူတွေမှာ COVID-19 ရောဂါကူးစက်ခံရသူတွေပါလာနိုင်တာကြောင့်ပြန်ရောက်လာသူတွေရဲ့နေရာလိပ်စာတွေကိုရယူထားပြီးမြို့နယ်ဆီယဝန်တွေကိုတိုင်းဦးဆောင်ပြီးတော့အသွားလာကန့်သတ်မှုပြုလုပ်တာနဲ့ရောဂါစောင့်ချက်ကြည့်ရှုတာကိုအချိန်မြင့်ဆောင်ရွက်နေတယ်လို့သိရပါတယ်။ရှိတဲ့ဆီယဝန်အင်အားနဲ့ပြန်ဝင်လာသူအရေအတွက်ဟာကွာဟမှုရှိနေပေမဲ့ရှိနေတဲ့အနေအထားနဲ့လုံဆောင်နိုင်နေဆိုတဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုဆက်ပြောပါတယ်
။ကျောင်းဝင်ကလက်ရှိမှာဆိုလို့ရှိရင်13,000နဲ့ပေါင်းခွဲချမှာပါနော်။ဖေးုံနေနဲ့1,350ရှိတယ်။တက်ဆိုင်ကမြို့နယ်ကျမ်းမာရေးဥပဒေချမှတ်မှုလည်းတော့မြို့နယ်ဒါသာဆို330ရှိတာပေါ့။အဲ့ဒီမှာဆိုသူရဲ့တောင်းလောက်မှလည်းတက်ဆိုင်ကဝန်ထမ်းတွေရှိပါတယ်။စစ်ဆေးဆရာဝန်တွေလည်းရှိပါတယ်။အလောဆယ်ကတော့နည်းနည်းနည်းနည်းရှိနေလားဆိုတော့ကတ်တယ်။ရှိရဲ့လူရန်းနဲ့အကောင်းဆုံးလောက်ဆောင်တယ်ပေါ့နော်။ဒါပေမဲ့လို့ဒီမှာဝင်လာတဲ့သူကတော့1,300ရှိတယ်ဆိုတော့တနည်းအားဖြင့်1,300ရောက်တာမဟုတ်ဘူး။တက်ဆိုင်ကမြို့နယ်ရက်ခွက်ချေးရွာလားကျန်ကျပြီးရောက်တာဖြစ်တဲ့အတွက်ကြောင့်မနိုင်နေနေလုံနိုင်ပ
ါဒီယောဂါကိုထိ ंछ ုပ်ကာကွယ်နိုင်မှုအတွက်ပြည်သူရဲ့ပူးပေါင်းပါဝင်မှုကအရေးအကြီးဆုံးဖြစ်တဲ့အကြောင်းကိုလည်းဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါတယ
်သူရှင်းဒီစားစစ် only တယ်လေ control လုံနိုင်မှု lockdown တစ်ခုတည်းနဲ့ control မလုပ်နိုင်ဘာနဲ့ control လုပ်မလဲဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတို့ကိုရှားမရစီပညာပေးတဲ့ခေတ်ဆိုင်ရက်တွေပြည်သူရှင်ပြည်သူတို့လောက်ဆောင်တဲ့ခေတ်ဆိုင်ရက်တွေပြည်သူရှင် home quarantine လုပ်မယ်ဆိုတဲ့ home quarantine မှာဒီလိုလိုတွေပူပေါင်းဆောင်ရမ်းတဲ့ကိစ္စရဲ့အထူးကြောင့်ဆောင်ရွက်ဖို့ဓာမျိုးတွေကပုံပြအရေးကြီးတယ်အထူးအရေးကြီးတဲ့ကိစ္စတော့ဒီရောဂါကိုပါဠိတီတဲ့ရှင်လို့ဆိုပြီးလို့ရှိရင်သူ့အသီးခြားဆိုင်ရှိကုသမှုပြီးလို့ရှိလို့ရှိရင်ကုသမှုတွေပေးဖို့သူ့နဲ့ contact ဖြစ်တဲ့ contact tracing တွေကိုလိုက်ပြီးတော့ထောက်လန်းဖို့ဒါတွေကအရေးကြီးဆုံးဖြစ်ပါလိမ့်မယ
်ကိုဗစ် -19 ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစီအမံတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်မတ်လ29ရက်နေ့ကစပြီးဧပြီလကုန်အထိမြန်မာနိုင်ငံကိုလာမဲ့ဗဲနိုင်ငံသားတော်ကိုမဆိုပြည်ဝင်ဝင်ယာယီကန့်သတ်လိုက်ကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံထဲကိုဝင်ထွက်မဲ့ခီးသည်တင်လေယာဉ်အလုံးကိုလည်းဧပြီလ23ရက်နေ့အထိဆင့်သက်ခွင့်ပိတ်ထားပါတယ်။ဒီကနေ့စီးရင်တွေအရဆိုရင်ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံပေါင်း199နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 83,000 ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းပေးဆုံးသူကတော့3,400ကျော်ရှိခဲ့ပေမဲ့ယောဂသတ္တလာသူအရေအတွက်ဟာလည်း3,000ကျော်ရှိနေပြီဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
။ COVID-19 ယောဂအခြေအနေနဲ့အတူလူစုလူဝေးတွေအလုပ်ယုံတွေကိုလူခွဲဖို့လုံးနေရတဲ့အချိန်မှာရန်ကုန်တိုင်းအတွင်းရစိုးရင်ရစရာအခြေအနေတရကတော့လူဦးရေ5,000လောက်ရှိရဲ့စုံမှုစုံအလုပ်သမားတွေအရေးကိစ္စဖြစ်ပါတယ်။အလုပ်တွေပြိမ့်မဆိုရင်သူတို့အတွက်ဥပဒေအရခံစား권အပြည့်အဝရဖို့တောင်းဆိုနေကြသလိုအလုပ်ရှင်ကအလုပ်ယုံပိတ်ပြီးလာတာမပြီးထွက်ပြေးသွားတာကြောင့်အလုပ်သမားဆန္ဒပြမှုတွေကလည်းရန်ကုန်စင်ချေဘုံတွေမှာကြုံတွေ့နေရပါတယ်။ COVID-19 ရောဂါပိုးဆိုးရင်ရတဲ့အချိန်ကြီးကြောင်းအစိုးရရုံးဝန်ထမ်းကုမ္ပဏီဝန်ထမ်းတွေနေအိမ်ကနေလုံးလုံးနေရတဲ့အချိန်အပီလာတလောက်ကိုစိတ်ယုံပိတ်ပြီးလာတာခံစား권တွေရဖို့အလုပ်သမားတွေဘက်ကတောင်းဆိုမှုတွေရှိနေပါတယ်။အစိုးရအလို့ရှင်ထပ်ပြီးညှိနှိုင်းဖို့မပြေလည်ဘူးဆိုရင်တောင်းဆိုမှုတွေကဒီကြပ်ပို့ပြီးကျေပြန့်လာနိုင်တယ်လို့အလို့သမားသမဂ္ဂတွေကပြောပါတယ်။အလို့သမားဥပဒေအရဆိုရင်ဒီလိုပိတ်တဲ့အခါမှာအလို့သမားတွေကမူရင်းလောကလစာရဲ့ပမာဏတစ်စုံတရာကိုအစိုးရလူမှုဖူးလုံခြင်းအဖြစ်ရရှိမှာဖြစ်ပြီးအလို့ရှင်ဘက်ကတော့ကြံတဲ့ပမာဏကိုထောက်ပံ့ပေးရမှာပါ။ဒီအတွက်လည်းအလို့သမားတွေဘက်ကအလို့ရှင်တွေကိုညှိနှိုင်းနေပါတယ်။ဒါပေမဲ့အလို့ရှင်တွေဘက်ကရောအစိုးရကပါစိတ်ယုံတွေပိတ်ဖို့လူလားဟန်မပြသေးပါဘူး။ယောဂဘုကူးဆက်ပြန့်နှံ့လာမှဆိုရင်ကကြောင်းအခြားအလို့ခွင့်ရည်နေတူစိတ်ယုံတွေကိုဧပြီလတလပိတ်ပေးဖို့နဲ့အဲ့ဒီကာလအတွင်းသူတို့ခံစား권တွေအပြည့်အဝရဖို့အလို့သမားတွေကမျှော်လင့်ပါတယ်
။ကျေလို့ဒီပညာချက်တွေထွက်လာတဲ့ဆိုလို့ရှင်တော့ဒါတွေကပြီးသွားမှာပေါ့။တကယ်မထွက်လာဘူးဆိုရင်တော့ပို့ပြီးတော့ကျေကျေကျင်းကျင်းဖြစ်လာနိုင်တယ်ဆိုတော့ကြည့်တာပေါ့။ဒီအခုကျမရေးကြောင်းမလို့ပြရမယ်ဆိုလို့ချင်းရင်အခုလုံးရရမောပွဲတွေက600ကျိုင်းတုံးတော့ပြဖို့ဆိုတာကသဘောထားရှိကြတာဖြစ်ပါတယ်အလုံးရှင်ကဒီကားကိုလည်းသူတို့ဘက်ကပုံမှန်ချိန်နဲ့မှဆိုရင်တော့သူတို့ပြရမယ်တောင်းဝင်ရှိတယ်လေအဲဒါကြောင့်မလို့ဒီဒါကြောင့်ဒီအလုံးသမားတွေကို နားစာပြေးနေဒီအေဗလာတလောက်နားပြေးဖို့စာကျွန်တော်တို့ကတိုက်ခိုက်ပြီးတော့ပြောနေတာပါဖြစ်နိုင်တယ်ကျွန်တော်တို့ပြောခဲ့မှာလေ
မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် CDUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုလူ့သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခိုင်စာအောင်ပြောသွားတာပါမလ25ရက်နေ့ပြည်တော်မှာအစိုးရအလို့ရှင်လူ့သမားသုံးဝင်ဆိုင်ဆွေးနွေးပွဲမှာစက်ယုံကြီးယာယီပိတ်ပြီးလူ့သမားတွေရဲ့အိမ်မာနေခွင့်ကိုအရေးကြီးကိစ္စအနေနဲ့သတ်မှတ်ပြီးဖို့လူ့သမားသမဂ္ဂတွေကတောင်းဆိုခဲ့ပါတယ်စေယုံလေးပိတ်တဲ့ကိစ္စဟာအလို့ရှင်နဲ့အလို့သမားနှစ်ဖက်ညှိနှိုင်းမှုပေါ်မှာပဲမူတည်နေကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားရေးရာဆိုင်ရာမြန်မာတွန်းဝင်ဦးမျိုးအောင်ကဖူယိုရီကိုပြောပါတယ်ဒီဆွေးနွေးပွဲဟာအဖြစ်တဆုံးတရားမရဘဲပြီးဆုံးသွားရဲ့လို့အလို့သမားရဲ့ဘက်ကဝေဖန်ကြပါတယ်အမြန်တွန်းဝင်ဦးမျိုးအောင်ကတော့စေယုံလေးပိတ်ဖို့မပိတ်ဖို့နဲ့ပတ်သက်လို့အခုလိုပြောပါတယ
်အလို့ရှင်နေရာကျတော့ချိုးရတယ်ကကုန်ကျန်းကျင်တယ်ရှိသေးတယ်ပေါ့နော်ပြောချင်တာတော့အလို့ချင်ကဘာကိုပိတ်ချင်တယ်လို့ပဲကြာသူပတ်သူခံစားခွင့်တွေပေးပြီးတော့ပိတ်နေကြပြီချိုးရတယ်ဟိုကုန်ကျန်းကျင်တယ်ဆိုတော့လဲမယ်လို့ပြောတာအလို့သမားတွေကတော့ခုနပိတ်ပေးဖို့ပေါ့နော်ခုနလော်ဒေါင်းလိုအမျိုးလိုပေးဖို့ဆိုတာမျိုးတွေပါတာပေါ့အဲ့ဒါကတော့နောက်ဆုံးတော့အလို့ချင်တဲ့အလို့သမားညှိပါဟိုတချို့ကကြတော့အလို့ချင်နေရာကြတော့ stay home leave ဆိုတဲ့အမျိုးကိုဥပဒေကဝတ်ပေးခေါ်တာပေါ့ကွာလာလောက်ကလာစားနဲ့ပေးရတယ်တချို့အလို့ချင်နေရာကြတော့ပါရှယ်တဝက်နှုံးလေးပေးလို့ရမလားအဲဒါမို့လေဒီနိုင်ငံတော်ကဒီလူမှုဖော်လို့ရင်းတို့ဘာလို့ဒီလူမှုဝင်ကဘာကူညီမလဲဆိုဒီလိုဆုံးကြတယ်တော့နောက်ဆုံးအချုပ်ကတော့အလုံးချင်းလူသမားညှိနှိုင်းလိုက်ပါဆိုသူတို့ချင်းချင်းနှိမ့်တဲ့ပုံမှာပို့ပြီးတော့အခေယာကြလို့လေအဲသူတို့ချင
်းကိုဗစ် -19 ရောဂါကြောင့်ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေလည်းထိခိုက်ခဲ့ပြီးကုန်ကြမ်းတွေပြတ်လတ်ခဲ့လို့အထက်ချုပ်စေယုံ15ခုလောက်အပြီးရှံသာသွားရပါတယ
်မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအနေအထားတွေးဆချက်တွေနဲ့ရဲစက်ကနေပြန်လာသူတွေအပေါ်မှာပြင်းပြင်းကြက်ကြက်စစ်ဆေးနေတဲ့အကြောင်း AFP ဆောင်းပါးတချို့ကိုအခြေခံပြီးတင်ပြပါမယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူနောက်ထပ်၄ယောက်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကသတင်းလာနေပါသတင်းထုတ်ပြန်ခဲ့တဲ့အတွက်ရောဂါပိုးကူးစက်နေသူစုစုပေါင်း14ယောက်ရှိနေပါလေ။ COVID-19 ဒီကိလူနာဖြစ်တဲ့အဲလန်းကြောင့်တယောက်နဲ့ဆက်ဆက်ပြီးဟိုတယ်တစ်ခုမှာအသွားအလာကန့်သက်စောင့်ကြည့်ခဲ့တဲ့ကျင်းတဲ့လူမျိုး၄ယောက်ထဲက၃ယောက်မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါ်လောဇေတိမြန်မာနိုင်ငံမှာတရားဝင်ဆင်းနေရရောဂါကူးစက်သူအများစုဟာဒီပနိုင်ငံကပြန်လာသူတွေသူတို့နဲ့ဆက်နွယ်လို့လို့ဖြစ်နေတဲ့ဒီပနိုင်ငံသားတွေဖြစ်နေပါလေ။ဒီချိန်ထဲမှာရှေ့တောင်အရှနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတို့တွေ့ရှိချက်တွေအပေါ်သံသယဖြစ်မိတဲ့အကြောင်းနဲ့ဒါရောဂါရှာဖွေဆန့်သတ်မှုဘိုင်းနည်းပါးနေလာကြောင့်ဖြစ်နိုင်တယ်ဆိုပြီးတကယ်ကူးစက်မှုမရှိတာမဖြစ်နိုင်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးပညာရှင်တွေရဲ့သုံးသပ်ပြောဆိုချက်တွေလည်းထွက်ပေါ်နေပါလေ။တကယ်တမ်းကူးစက်မှုပမာဏကိုမသိရတဲ့အခါမှားယွင်းတဲ့အယူအဆတွေနဲ့လူတွေမသိသင့်မဲ့သိဆုံးရတဲ့အခြေအနေဖြစ်အောင်လုပ်ရရောက်နိုင်တယ်ဆိုပြီးပညာရှင်တွေကသတိပေးပြောဆိုနေကြတာပါ။ကမ္ဘာနိုင်ငံကြီးတွေမှာယောဂကူးစက်မှုသေဆုံးမှုသတင်းတွေကလည်းမြန်မာနိုင်ငံသားတွေအတွက်အထူးစိုးရိမ်စရာဖြစ်နေပါလေ။ဒီအခြေအနေမှာမြန်မာနိုင်ငံအတွင်းကူးစက်မှုတွေရှိလာခဲ့ရင်ကာဝယ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းပို့ပြီးတော့ကြီးထွားနေပါလေ။ရန်ကုန်မြို့ကထဲဆိုင်ပိုင်ရှင်တူဖြစ်တဲ့ဦးကျော်ဝင်းကတော့အခုလိုပြောပါလေ
။စစိုးရိမ်ရတာပေါ့ဗျာ။ဒီကအစီအစဉ်ဘွားပြားခုနိုင်ငံမတိုးတက်တဲ့နိုင်ငံဆိုတော့အဲ facility ဆေးဥနေမှာလည်းဘာပစ္စည်းမှမရှိဘူး။ဖြစ်လာခဲ့ရင်ဆိုတော့ဘယ်လိုလုပ်လို့ကြမလဲဆိုတော့နိုင်ငံ။ဒါကြီးတွေးပူရတာပေါ့။သူများနိုင်ငံချစ်မိတဲ့နိုင်ငံကြီးကြောင့်သူများမထိနိုင်မသိနိုင်ဖြစ်နေခုနိုင်ငံဆိုဘယ်လိုလုပ်လို့
COVID-19 ရောဂါကူးစက်မှာကြောက်လို့ဖြစ်နိုင်ရင်အိမ်တွေထဲမှာပဲနေကြဖို့အာဏာပိုင်တွေကျန်းမာရေးပညာရှင်တွေကသတိပေးကြပါလေ။ဒါနဲ့လည်းတစ်နေ့လုံးမှတစ်နေ့စားရတဲ့ရုံးကန်ရက်တည်ရတဲ့မိသားစုတွေဖို့တော့ရောဂါဖြစ်မှာကြောက်လို့အိမ်ထဲမှာပဲနေဖို့ဆိုတာကလက်တွေ့ကြတဲ့ရွေးချယ်မှုမဟုတ်ပါဘူး။ရန်ကုန်မြို့ကပြောကအခုလိုပြောပါလေ။ကျွန်တော
်တို့အခြေအနေနဲ့ဆိုလို့ရှိရင်ဘတ်စာစီရတော့မှာတော့ဆိုမရှောင်သေးနိုင်နဲ့မလွယ်မရှောင်တာကိစ္စရက်တွေပေါ့နော်။အဲ့တော့ဆိုပေမဲ့လည်းအတက်နိုင်ဆုံးတော့ဟိုကိုယ့်ဘာသာကိုလုံးလုံးဆုံးဆုံးတော့နေတဲ့ပေါ့နော်ဟုတ်။အဲဒီမြန်မာနိုင်ငံမှာလိုက်နာမှုအားတော်တော်နေပါသေးရဲ့ဟုတ်။
COVID-19 ရောဂါကူးစက်ထားတဲ့အတည်ပြုနိုင်တဲ့လူနာတွေမြန်မာနိုင်ငံအတွင်းမှာတွေ့နေရတာမို့ဒီလိုရောဂါကူးစက်တယ်လို့အတည်ပြုထားတဲ့သူတွေထဲမှာထိုင်းနိုင်ငံကပြန်လာတဲ့သူတွေပါဝင်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြပါလေ။ဒါကြောင့်လဲနေစားကိအများစုမှာပြည်ရင်းကိုဝင်ရောက်လာသူတွေအားလုံးသူတို့နေရက်တွေကိုတရိုက်ပြန်ကွင်းပြုတော့မှာမဟုတ်ပဲအစိုးရကစီစဉ်ပေးထားတဲ့သတ်မှတ်နေရာတွေမှာ14ရက်ထိန်းချုပ်ကန့်သက်စောင့်ကြည့်တာကိုခံရမှာဖြစ်တဲ့အကြောင်းအမိန့်ထုတ်ပြန်ထားပါလေ။နေစားမှာထိုင်းဘက်ကပြန်လာသူတွေကိုစောင့်ရှောက်ကူညီပေးနေတဲ့ကရင်ပြည်နယ်လူမှုရေးရာဝန်ကြီးစောဘုံမောင်ကလည်းခုလိုပြောပါလေ
ဒီမှာမြောက်ပိုင်းမှာပဲကျွန်တော်စစ်ဆေးထားတဲ့ first priority quarantine မှာသူတို့နေလို့ရတယ်တကယ်လို့မှဒီဘက်မှာမနေချင်ဘူးဆိုရင်သူတို့မနောက်ပြော option တစ်ခုရှိတယ်အဲ့ဒါပါလို့ဆိုသူတို့အိမ်ကိုပြန်မယ်အိမ်မှာတက်ဆိုင်ရာဒေသတွေကိုပြည်နယ်တိုင်းတွေကိုပြန်မယ်အိုက်ဒီယာတွေမှာပါလို့ဆိုရင်အိမ်ထဲမှာ14ရက်နေခြင်းအပြင်ပါလို့ဆိုယောဂကူးစက်မှုတကယ်လို့ယောဂဆိုလူတိုင်းတော့ဖြစ်မှာတော့မဟုတ်ဘူးဒါပေမဲ့ယောဂများ in case ဖြစ်လာခဲ့တဲ့ကူးစက်မှုအကောင်းဆုံးကောက်ဝယ်ပြီးနေအိမ်ထဲမှာ14ရက်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့နေဖို့အတွက်ကျွန်တော်စောင့်ရတယ်
ကျမ၏ဆောင်းရှောက်မှုစနစ်အားကောင်းရုံးကန်နေရခဲ့မြန်မာနိုင်ငံမှာယောဂကုသပြန်ပေါ်ပြီးကာယယောဂကြီးဖြစ်ပေါ်ဖို့လားလားဖြစ်နိုင်ခြင်းလွန်များတယ်ဆိုတာကိုကျမ၏ပညာရှင်တွေကိုယ်တိုင်သတိပေးထားပါလေ။လောလောဆယ်မှာတော့မြန်မာအစိုးရကနောက်ထပ်နယ်စပ်ကနေဝင်ရောက်လာမဲ့သူတွေအတွက်ထိန်းချုပ်ကန့်သတ်စောင့်ကြည့်မဲ့နေရာထိုင်ခင်းတွေထပ်မံဒိုးချက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေကိုတော့ယာယီရဆိုင်ထားမယ်ဆိုပြီးမြန်မာနိုင်ငံသားဥဝင်ကြီးဌာနကဒီကရေဂျပိုင်းကကြီးညာထားတာပါ။နေဆက်ကိကလေးပြန်လည်ဝင်ရောက်လာမဲ့သူတွေအနေနဲ့မြန်မာနိုင်ငံအတွင်းကိုနောက်ထပ်ရသက်တဲ့နှစ်ပတ်ဆောင်ဆိုင်ပြီးပြည်ပြည်လ15ရက်နေ့နောက်ပိုင်းမှသာပြန်လည်ဝင်ရောက်ကြဖို့မြန်မာချမ်းမကြီးနဲ့အာကစားဝင်ကြီးဌာနကတိုက်တွန်းထားပါလိမ့်ခင်ဗျာ။ကျွန်တော်သိခိုက်ဦးပါခင်ဗျာ
။ကုသန်းရောင်းဝယ်ရေးနဲ့ပဋိပက္ခဆွဲခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုသုံးသပ်ထားတဲ့အစီရင်ခံစာတစ်စောင်ကို ICG ခေါ်နိုင်ငံတကာပဋိပက္ခလစ်လာရေးအဖွဲ့ကမတ်လ30ရက်နေ့နေ့စွဲနဲ့ထုတ်ပြန်ပါတယ်55မျက်နှာရှိရသည့်အစီရင်ခံစာကိုမူရင်းအပေါ်မှာပြတ်ကျွန်တော်အနှိမ့်ချုပ်ထုတ်လုပ်တင်ပြမှာဖြစ်ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အရေးကြီးဆုံးမိတ်ဆွေဖြစ်ပြီးရင်းနှီးမြှုပ်နှံတဲ့နိုင်ငံလည်းဖြစ်တန်ကင်းတမန်ကင်းအကာအကွယ်လည်းဖြစ်သလိုမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတို့ရဲ့တိုက်ပွဲကိုအလျှော်တင်လုပ်နိုင်ဖွယ်ရှိတဲ့နိုင်ငံလည်းဖြစ်ပါတယ်လို့စာရေးပါတယ်နိုင်ငံဆက်ဆံရေးမှာအပြန်အလှန်မယုံကြည်မှုတွေအများကြီးနေပြီးမြန်မာနိုင်ငံဟာဒေသတွင်နဲ့ဒေသပြင်ပမှာတခြားနိုင်ငံတွေနဲ့မဟာဗျူဟာဆက်ဆံရေးထူထောင်ဖို့ဆက်ဖွေရင်းတရုတ်ရဲ့ဆောင်းမှုမှုကိုထိန်းချုပ်ဖို့ကြိုးပမ်းနေပါတယ်တဲ့ဒါပေမဲ့2016-19မှာရိုဟင်ဂျာမွတ်စလင်တို့အပေါ်ရက်စက်ကျူးလွန်မှုတွေဖြစ်ခဲ့ပြီးတဲ့အချိန်ကစလို့အနောက်နိုင်ငံတွေအပါအဝင်နိုင်ငံတချို့နဲ့မြန်မာဆက်ဆံရေးစိတ်ကားသွားပြီးတရုတ်အပေါ်ပူပီမီခူအားထလာရတယ်လို့ဆိုပါတယ်ဒီလိုဖြစ်လာတာနဲ့အမျှတရုတ်မြန်မာနှစ်နိုင်ငံတို့ဟာပူပီသတိထားမယ့်ကိစ္စတွေရှိလာတယ်လို့အစချီပါတယ်မြန်မာနိုင်ငံဟာ BRI ခေါ်ကပလန်းစီမံကိန်းအတွက်သိအရေးပါတဲ့နိုင်ငံတစ်ခုလို့သတ်မှတ်ပြီးတရုတ်နိုင်ငံကမြန်မာနိုင်ငံထဲမှာစံပေါင်းများစွာတန်ဖိုးရှိတဲ့တရုတ်မြန်မာစီးပွားရေးဇင်းကြံပါဝင်တခြားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုအကြီးအကျယ်လုပ်ဖို့စီစဉ်ကြိုးစားနေပါတယ်ကျင်းမြုံနာမှုတွေပမာဏအဖြစ်ကြီးမားများပြားလွန်တဲ့အတွက်ရုံမထွက်နိုင်ဖြစ်လာမှာဆိုရင်ပြီးဒီပမာဏကိုလျှော့ပြီးမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့မြန်မာဘက်ကဈေးဆစ်နေတယ်လို့လည်းဆိုရတယ်။ဒါကြောင့်တမဒရှိချင်းပင်ဒီနေ့အစောပိုင်းမြန်မာနိုင်ငံကိုသွားရောက်ခဲ့စဉ်တုန်းကကြီးကြီးမားမားလုပ်ငန်းတွေသဘောတူညီလက်ပတ်ရေးထိုးနိုင်ခဲ့ခြင်းမရှိဘူးလို့လည်းဖော်ပြထားပါတယ်။တရုတ်ကလည်းလောလောဆယ်မှာတော့လုပ်ငန်းတွေကိုကတ်ကတ်လုံမယ်လို့ဆန္ဒရှိနေပုံရပါတယ်တဲ့။နိုဝင်ဘာရွေးကောက်ပွဲရှိနေတဲ့အတွက်မြန်မာအစိုးရအနေနဲ့ပြည်သူတွေတန်တရားရှိမဲ့လုပ်ငန်းတွေကိုစစ်တိုးလုပ်ရခက်မယ်ဆိုတာကိုသိရှိထားပြီးကိုရိုနာဗိုင်းရပ်စ်ရဲ့ကြေကြောင့်မြန်မာစီးပွားရေးဘယ်လိုရိုက်ခတ်လာမလဲဆိုတဲ့ပြဿနာလည်းရှိနေပါတယ်တဲ့။ဒီနေရာမှာတရုတ်ဘက်ကရောစိတ်ရှည်ဆောင်ဆိုင်နိုင်မှုဘလောက်ထိကြာကြာခံမလဲဆိုတာတော့ပြည်ပြည်ချာချာမသိနိုင်ဘူးလို့ပြောထားပါတယ်။တရုတ်ဘက်ကသာဒီလိုစိတ်မရှိပဲသူ့မြောင်မှန်းချက်တွေကိုရဖို့အတွက်အတင်းရှိတို့လှုပ်ဆောင်မယ်ဆိုရင်တော့မြန်မာဘက်ကခုခံလာဖို့ရှိပြီးမြန်မာလူထုအကြမ်းမှလည်းတရုတ်ဆန့်ကျင်စီတာပုံမှုပြင်းမာလာမှာဖြစ်ပါတယ်တဲ့တရုတ်အစိုးရဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်အကျိုးရှိစေအောင်ပူပိတာဝန်ယူလှုပ်ဆောင်တင်တယ်ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေထိန်းချုပ်ဒေသကစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်တဲ့အတွက်အဲ့ဒီရဲ့အကျိုးဆက်အဖြစ်ပဋိပက္ခတွေဖြစ်မလာစေဖို့ရှိနေတဲ့ပဋိပက္ခတွေပုံမူမကြီးထွားလာအောင်လှုပ်ဆောင်ဖို့လည်းတတိထားရလိမ့်မယ်လို့ဆိုထားပါရယ်မြန်မာဘက်ကတော့ဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့ကလိုအပ်ပြီးလောလောဆယ်မှာတော့ဒါဟာလွန်စွာနည်းပါးနေတယ်လို့ဝေဖန်ထားပါရယ်ပြီးတော့တရုတ်အကြောင်းပုံမူနားလည်သဘောပေါက်တဲ့တရုတ်ရေးရာကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုလည်းမြန်မာနိုင်ငံအစိုးရကရယူဖို့လိုအပ်သလိုဒီလိုပုဂ္ဂိုလ်မျိုးကိုလက်ကျင့်မွေးထုတ်ပေးဖို့ပါလိုအပ်ပါတယ်လို့ဖိစားထားပါတယ်ခင်ဗျာကျွန်တော်ကြော်စမ်းတာပါ
Voice of Myanmar VOM တင်ဒင်းဌာနအက်ဒီတာချုပ်လည်းဖြစ်ဒီတင်ဒင်းဌာနကိုစတင်တည်ထောင်သူလည်းဖြစ်တဲ့ကိုနေလင်းမလ30ရက်တနင်္လာနေ့ညကဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးခြင်းပါတယ် VOM အက်ဒီတာချုပ်ကိုနေလင်းကိုခိုင်မာတဲ့အကြောင်းပြချက်မပေးဘဲမေးစရာရှိလို့ဆိုပြီးနေမြေရဲစခန်းကတာဝန်ရှိသူတွေအပါအဝင် CID ကလို့ဆိုတဲ့သူတချို့ကသူ့နေအိမ်ကိုရောက်လာပြီးခေါ်ဆောင်သွားတယ်လို့ဇနီးဖြစ်သူမတ်ဇာနီမန်းက VOA ကိုပြောပါတယ်
ညာကုန်းနိုင်ခွဲလောက်ကနေအရင်နေလာခေါ်ရတာ CID ကဆိုပြီးတော့လာခေါ်ရတာပေါ့နော်နည်းနည်းဟိုစစ်မေးစရာရှိလို့ဆိုပြီးတော့လေခဏပါတဲ့အဲ့လိုခေါ်ရတာခေါ်ရပြီးတဲ့အခါကျတော့ဘာမှမသိရဘူးပေါ့နော်နောက်တဲ့အခါကျတော့ဒီကဟိုအသည့်တွေနဲ့အဲ့နီးစပ်ရာအဲ့ရဲဌာနအတိုင်းဝိုင်းပါညာလိုက်ကြည့်ကြည့်တဲ့အခါကျတော့သူ့မတရားအသိဥပဒေပေါ့နော်အဲ့ဒါနဲ့ဆွဲဖို့လုပ်နေတယ်ဆိုပြီးတော့သိရတယ်ဒါပေမဲ့အတိအကျတေချာဘာမှမသိရသေးဘူးအော်တိရအမှတ်30ရဲစကမ်းမို့ဆိုတာပေါ့နော်ညီမတို့နေတဲ့ချမ်းမြသာမျိုးနေရဲ့တင်မြေခံရဲစကမ်းမို့အဲ့ရဲစကမ်းမှာအမှုဖွင့်ထားတယ်လို့သိရတယ်ဒါပေမဲ့အခုညီမရဲစကမ်းရှိရောက်နေတယ်ရဲစကမ်းမှာမျိုးတော်တွေရဲစကမ်းညီမတို့ကောင်းကောင်းမပြောဘူးသူတို့အမှုဖွင့်အမှုတစ်ခုတော့ရှိနေတယ်အဲ့ဒီဟာလားမသိဘူးဘာမှန်းလည်းမသိဘူးပေါ့နောက်ဘသူမှလည်းဒီကိုခေါ်လာတာတော့မရှိဘူးဆိုပြီးအဲ့လိုပဲပြောတယ
်ညီမအမျိုးသားကိုနေလင်းရဲစကမ်းထဲမှာရှိနေတယ်သူတို့ထင်းထင်းထားတယ်ဆိုတာကိုအတိအကျအာမခံမပြောဘူးပေါ့
မပြောဘူးရစခန်းမှာအရောလောလောဆယ်သူကလည်းမရှိနေဘူးအနေနဲ့အတိုင်း CID ရုံထဲမှာပဲရှိတယ်ရှိသေးတယ်လို့ပဲသိရသေးတယ်ရစခန်းကတော့ရောက်မလာသေးဘူးရှင်
အဲ့တော့အဲ့ဒီကိုလိုက်သွားလို့ရလားညီမတော်မေးလို့ရလားသူတို့ညီမသွားဖို့ရှိလားလို့လုပ်မယ
် CID ရုံကိုတော့ညီမမသွားတော့ဝေးလဲဝေးတော့လေဟိုသူတို့ကဒီပုံမှန်ဆိုရင်တော့သူကအမှုဖွင့်တာက30စခန်းမှာဖွင့်တာဆိုစခန်းကတော့လာရမှာလीနော်သူ CID မှာသူကသူတို့ချက်ယူပြီးစခန်းမှာလည်းလာမှာလို့ညီမလောလောဆယ်ရောစခန်းမှာပဲစောင့်နေညာလည်းမိုးချုံနေတော့ CID ရုံကတော့ညီမတော့မသွားတော့ဘူးဟုတ
်ဩအဲ့တော့သူ့ကိုလာခေါ်တဲ့အချိန်မှာညီမရောအိမ်မှာအတူတူရှိနေတယ်ပေါ့ကိုနေလင်းနဲ့
ရှိနေတယ်ရှင်ဟုတ်ကဲ့
ခုသူတို့လာခေါ်တဲ့အချိန်မှာသူ့ကိုဟိုမင်းများစရာရှိလို့ဆိုပြီးခေါ်သွားတာသူတို့ဘလို့ပြောတယ်လဲညီမအတိအကျပြန်ပြောလို့ရလားညီမတည်တယ်လောက်
အတိအကျဘာမှလည်းမပြောဒီတိုင်းပဲသူတို့က CID ကပါဒီတိုင်းစစ်မေးတာဆိုလို့စစ်မေးများစရာရှိလို့ပေါ့နော်သူတို့ရုံးခဏလိုက်ခဲ့ပါဆိုပြီးခေါ်သွားတာပဲရှင်ဘလို့ဘာမှအတိအကျဘာမှပြောတာမရှိဘူးရှင
်အော်သူတို့ပြောတယ်လို့မတရားအတင်းနဲ့ဆက်တွေ့တယ်ဆိုတာကဘာအထောက်အထားများရှိတယ်လဲဟိုဆိုလိုချင်တာကညီမတို့သိထားသလောက်သူကမတရားအတင်းနဲ့သူတို့အစိုးရတတ်မှတ်တယ်မတရားအတင်းနဲ့ဆက်တွေ့တယ်ဘာညာဆိုတာမျိုးရှိသလားဘာကြောင့်လို့ထင်လဲ
အော်လူမျိုးဆက်တွေ့တာဘာညာတော့လဲရှိတော့မရှိပါဘူးကိုရဲ့ဒါပေမဲ့သတင်းထောက်ဆိုတော့ပြီးတော့သူကလည်းဒီ VOM သတင်းဌာနသူလုပ်နေတဲ့ခါကျတော့သတင်းမှာတော့ဒီဟို AA တို့ဘာတို့ ਨੇ ဆက်တဲ့သတင်းနဲ့တင်တာတော့ရှိတာပေါ့နော်နောက်ပြီးတဲ့ခါကျတော့ဟိုတလောကလည်းသူတို့ကဒီ AA ဒီအခိုင်တမတော်ဘာညာကဟိုအကြံဖတ်အဖွဲ့စည်းမတရားတင်ဘာညာဆိုပြီးသူတို့ကြီးညာထားတာရှိတော့အဲ့ဒါကြောင့်မလို့ပဲဟိုဖြစ်ထားတာလို့တော့ထင်တာပဲပေါ့နော်ဒါမဲ့လည်းပါလေတော့ညီမလေးဘာကြောင့်လဲဆိုတာတော့တတိပြတ်တော့ပြောလို့မတတ်ဘူးရှင်
ကိုနေလင်းဆိုလို့ရှိရင်အရင်ကလည်းသူတို့ဒီတခြားကိစ္စတွေနဲ့ရဲရခေါ်ပြီးတော့ဟိုခေါ်ပြီးတော့ခဏထိန်းချုပ်တာတို့မင်းများနာတို့ကျုံသူကသူကိုယ်တိုင်ကြုံမှုတဲ့လူဆိုတော့ညီမဘလို့ထင်တယ်လဲအခုတစ်ခေါက်ကရောဟိုအရင်ခေါက်တည်နေတဲ့ဒီအခုတစ်ခေါက်နဲ့ဘလို့ထူးခြားမှုတွေရှိလဲ
အရင်ခေါက်တည်တုန်းကလည်းအဲ့လိုပဲညပဲလာတာပဲနောက်ပြီးအခုလည်းဘာထူးလဲညမိုးချုံမှပဲရောက်လာတာပဲပေါ့နော်အဲ့လိုမျိုးဆိုတော့ဘလို့ပြောမလဲဘာမှမထူးပါဘူးသူတို့ရဲ့လုပ်နေတဲ့ပုံစံတွေကတော့လေအကယ်လို့တရားစွဲခံရတာဘာညာဆိုရင်လည်းကောင်းကောင်းမွန်မွန်နေလိမ့်နေခြင်းမှာလင်းလင်းချင်းချင်းမှာလူကြားသူကြားလူငယ်လူထင်ပေါ့နော်ဒီလိုရှိတယ်ဘာညာဒီလိုအကြောင်းကြားပြီးဟောဖြစ်တယ်ဆိုလဲတို့ညီမတို့တွေကတည်င်းနောက်တည်းလေးထွက်ပြေးမဲ့လူလည်းမဟုတ်ဘူးဒီဟိုရှောင်မဲ့ဟာလည်းမဟုတ်ဘူးဟိုဘယ်လိုပြောမလဲဒါတို့ဒီလိုမျိုးကြီးညကြီးမိုးချုပ်ကြီးလောက်တာကြီးကတော့ဒီအစိုးရတွေနဲ့ဘာမှထူပါဘူးဒီတိုင်းနေဟော
ညီမအနေနဲ့ရောဘယ်လိုယူဆတယ်လဲအခုဟိုပေါ့ဇနီးတယောက်အနေနဲ့ပေါ့နော်ဟိုအခုလိုမျိုးကိုအမျိုးသားအခုလိုမျိုးညကြီးလာခေါ်သွားတဲ့ကိစ္စမှာညီမလည်းတည်င်းနောက်ပဲမျိုးသားလည်းတည်င်းနောက်ပဲဆိုတော့ဟိုညောစလုံးကလည်းလုပ်ငန်းအလုပ်ကတူနေတာပေါ့နော
်အမ်ဘယ်လိုပြောရမလဲဟိုသူတို့ကတကယ်လို့ဒီအင်းအင်းနဲ့ဆက်ဆက်ပြီးတော့လုပ်တဲ့တည်င်းနေအကြောင်းမလို့တည်င်းထောက်ကိုအရေးယူတာဆိုရင်တော့ဒါကမဖြစ်တဲ့ဘူးပေါ့နော်အလုံးစုံတည်င်းထောက်ဆိုတာကပဲတည်င်းဖြစ်ဖြစ်ဘယ်နှဖက်ပါအောင်လို့အကုန်လုံးရေးရတာပဲလေဘယ်ညအောင်လို့ရေးရတာပဲလေကိုတည်းကဒီဟိုအပိုက်စီးတဲ့ဆက်ဆက်တဲ့မင်းမြတ်နေဆိုရတဲ့ဒါဟိုအရင်ကတည်းကလည်းအဆက်ဆက်ကတည်င်းထောက်တည်းကလုတ်ခဲကြတာပဲပြည့်ပွက်နေဖြစ်ဖြစ်ပေါ့နော်ဒီလိုလဲအချင်းချောက်တည်းကလည်းခံခဲ့ရတာပဲလေကိုအရင်တော့ကလည်းအခုလဲဒီလိုပဲတန်ရတစ်ပတ်လည်လာတယ်လို့ပြောချင်တယ်နောက်ပြီးတော့ဟိုတည်င်းထောက်ဆိုတာက တဖက်ကနေမှအစိုးရကနေမှဒါကဟိုမတရားတင်ပြကြီးညာလိုက်တယ်ဆိုတော့တဖက်ကအတန်ကိုလည်းကျမတို့လည်းမေးရမှာပဲလေတင်ပြရမှာပဲဥမာတိုက်ပွဲဖြစ်တယ်ကျုပ်ရယ်ဆိုလို့ရှိရင်လည်းတစ်ပတ်စလုံးရဲ့အတန်ကိုတင်ပြရမှာပဲဒါကဟိုတင်းထောက်ကိုလာပြီးတော့ဟိုမတရားတင်နဲ့ဆက်ဆက်ပါတယ်ဆိုတာမျိုးကတော့မတရားတင်နဲ့ဆက်တွဲပါတယ်ဆိုတာမျိုးတော့အဲ့လိုမျိုးပြီးတော့ဆွဲလို့ကတော့ဆွဲတာတော့မတရားဘူးပေါ့နော်ဒါကဒီပြောကိုခေလို့အချိန်ခါမျိုးသူတို့ပြောတော့ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတယ်ဒီမိုကရေစီအစိုးရဖြစ်နေတယ်ဆိုပြီးတော့မှလည်းပြောနေပြီးတော့မှတစ်ခါကကြတော့ဒီလိုမျိုးတွေလုပ်နေတာကကြတော့မကောင်းဘူးပေါ့ဒါကတင့်လည်းမတင့်တော့ဘူးဒါဒီမိုကရေစီရဲ့အတွက်ကောသတင်းလွတ်လပ်ခွင့်အတွက်ကောဒါအကျဉ်းဟိုတားဟိုအကြီးကျယ်ကိုထိခိုက်ပါတယ
်ကိုနေလင်းဟာ VOM ကိုပိုင်သတင်းဌာနကိုမတီထောင်မြန်မာ BBC မြန်မာပိုင်းနဲ့ RFA သတင်းဌာနတို့မှသတင်းတောက်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်စနီးဖြစ်သူမဇာနီမန်ကတော့လက်ရှိမှာအေယာဝတီသတင်းဌာနရဲ့သတင်းတော်တူဖြစ်ပါတယ်။ကျွန်တော်ဇော်ဝင်လိုက်မင်းများတင်ပြပေးခဲ့တာ
ပါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုကြာရီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါဗီဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
တော်ရရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါအာရှရန်ကုန်ဘဏ်ကိုလိုင်စင်သိမ့်ပြီးဘိုးဘန်းကထိန်းချုပ်လိုက်ပါတယ်ဘာကြောင့်လဲထိန်းချုပ်လိုက်လဲဘဏ်တွေချင်းနေဘလို့ရှိနေလဲဆရာကပြည်သူလွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာအတွင်ရမှုလွတ်တော်မှဥတင်ထွန်းနိုင်တဲ့ဆွေးနွေးချပါလိမ့်ရှင်တော့မကြသေးခင်ကပဲဒီအာရှရန်ကုန်ဘဏ်လီမိတက်ကိုဒီဘဟုဘဏ်ကထင်းချုပ်ပြီးတော့ရရရှိတဲ့သူတွေကိုပေးမယ်သူတို့စီမံခန့်ခွဲမယ်ဆိုပြီးတော့ကြီးညာပါတယ်ဆိုတော့ဒီဘဏ်ဘက်ကလည်းဘာကြောင့်ဘဟုဘဏ်ရဲ့ဘလို့စီးငင်းတွေနဲ့မကန့်ညီလို့ဒီလိုဟိုရုပ်သိမ်းခံရတယ်ဆိုတာကိုမပြောသလိုဘဟုဘဏ်ဘက်ကလည်းအကြောင်းအရာတိတိကျကျမပြောပါဘူးဆရာဆိုတော့ဆရာအဲ့ဒီကိစ္စဘာများပြောနိုင်ပါ့မလဲဒီကိစ္စကဘာချိုးဖောက်မှုဖြစ်ပါတလဲဒီအများပြည်သူသိရှိထားဖို့ရောဟိုလိုအပ်ပါသလား
ကျွန်တော်တို့ကအဲ့ဒီဥစ္စာကဒီအာရှရန်ကုန်ဘဏ်နဲ့ပတ်သက်တာကကျွန်တော်တို့2016လောက်ကနေကဒီအာရှရန်ကုန်ဘဏ်နဲ့ပတ်သက်တဲ့အဲကျွန်တော်တို့ issue တွေရှိခဲ့တယ်ပေါ့နော်
ဟုတ်
ရှိခဲ့တဲ့အားပါဘူဘာဘက်ကလည်းအာရှရန်ကုန်ဘဏ်ကိုသူတို့ရဲ့ဒီစေပေါ်ဘုရားဥပဒေရပါလေအဲသူတို့ဘက်ကလည်းစိတ်ကြောင်းနိုင်ကိုစူးစမ်းခဲ့ဟိုအာရှရန်ကုန်ဘဏ်ဘက်ကလည်းသူတို့ဘဏ်စင်တန်ရဲ့ဒီလိုင်းရေးအတွက်အဲ2016လောက်ကနေကကျွန်တော်ကော်ပီလေးလာပါတယ်ဟုတ
်ကဲ့
သူတို့လာပါတယ်ဗျဟိုဘုရားကလည်းသူတို့အဲတွေ့ဆုံပြီးတော့ဒီလိုင်းပို့ပြီးလုပ်ခဲ့ပါတယ်ဘုရားဘက်ကလည်းအကျိုးစားပြီးတော့သူနဲ့အဲပူပေါင်းပြီးတော့ဒီလိုင်းဆောင်ရွက်ကိုကျိုးစားခဲ့တယ်လို့ကျွန်တော်ကြမ်းကြမ်းသိတာပါပဲ။ဆိုလိုတာကနံပါတ်1ချက်ကကျွန်တော်ပြောချင်တာအာရှရန်ကုန်ဘဏ်ဒီဟိုတနည်းအားမှာဆိုတော့ဘာလို့လဲဆိုတော့ရုပ်သိမ်းနဲ့ဆိုတော့ပူပေါင်းကနေပြီးတော့ဟိုထုတ်ပြန်လိုက်တာပေါ့နော
်။
ထုတ်ပြန်လိုက်တဲ့ကိစ္စကြီးလက်တော်ဖြစ်နေတာမဟုတ်ဘူးလို့ဆိုတာတစ်ချက်။ဟိုဒါဒီကျွန်တော်တို့စတာဝန်ဒီကနေ့ကဖြစ်နေတဲ့ issue ဖြစ်ပေါ့လေဒီ issue ကို2016ကနေပြီးတော့ကျွန်တော်တို့ပုံခဲ့တဲ့၄နှစ်ကာလလောလောနှုန်းနှစ်ဖက်အပြန်အလှန်ညှိနှိုင်းပြီးတော့ကြီးလေအောင်နဲ့ကြီးလေအောင်နဲ့ဆိုမလားဒါမှမဟုတ်တစ်ဖက်နဲ့တစ်ဖက်အဲဘက်ကလည်းစီမံစီကံလိုင်းလာနိုင်မှုကြိုးစားတယ်ဘက်ကလည်းဘိုးဘန်ရေးတဲ့အတိုင်းအဲဆောင်ရွက်လိုက်ပါဆောင်နိုင်မှုကြိုးစားခဲ့တာလားရှိဒါပေမဲ့နောက်ဆုံးအချိန်ကြီးဘိုးဘန်ပြောင်းလဲတော့ပေါ့လေဘိုးဘန်ကနေပြီးတော့ဟိုပြောင်းလဲတော့ချင်းဒါဘက်ကမဆောင်ရွက်နိုင်ခဲ့ဘူးလို့ကျွန်တော်ကြမ်းရည်တော့ပြောရအောင်ပေါ့နော်ဟုတ်ကဲ့
အဲ
့ဒါကြောင့်မလို့လက်လောမှာတော့ဒီလိုမျိုးနောက်ဆုံးပြေးမှာ final decision ပေါ့ဒီလောက်ဆုံးဖြတ်ချက်ကိုဘိုးဘန်အနေနဲ့ခက်ခဲချလိုက်ရတယ်ချလိုက်ရတဲ့အခါကဟို ပါတယ်ဆိုတော့ခန္ဓာစုပေါင်းလို့နော်ဘာလို့ပြောလို့ဘောဘာတော့ကလည်းထုတ်ကြတယ်ဘာမကလည်းထုတ်ကြတယ်ဘူးဆိုတဲ့အတိုင်းတော့ဟိုကျွန်တော်တို့လည်းထိုင်ရောက်တော့ကျွန်တော်သိထိုင်ရောက်ကြည့်နေမယ်လို့အဲအဲ့ဒါကြတော့ကျွန်တော်အမိရယ်အဲဘာလို့ပြောလို့ဆိုတာကဘောမှထုတ်တယ်တဲ့အတိုင်းပေါ့နော်ဝေးကြီးသူကဥလေကြောင့်ရနေကြီးဒီနေအောင်ဘူပန်းသိတော့ဆောင်ရဲတာဝန်ရှိတယ်အဲဗန်ဒီယာရဲ့လိုက်နိုင်ရတာဝင်ရှိတယ်ဒီဥစ္စာကိုမလိုက်နိုင်လို့ဘိုင်ဆင်ကြီးသိလိုက်တယ်လောက်တယ်ကျွန်တော်ပြောလို့ရမယ်ဒါပေမဲ့ကြည်လူလူအနေနဲ့တော့ဘုံဘာကဤဘံကိုလိုက်စင်သိလိုက်တဲ့နောက်မှာကြည်လူလူရဲ့အနိုင်ငယ်ကိုဘုံဘာတောင်းပြီးတော့ပြင်းပြပါတယ်ပြင်းပြတဲ့အတွက်မလို့ဟိုဘာမှလည်းကြည်လူလူအနေနဲ့တော့ဒီဘံနဲ့ပတ်သက်ပြီးစိုးရိမ်ကြရတော့ချီဘောဗျာမရှိတဲ့အခါကြည်သူတွေတည်တယ်မလားသမီးတို့ပါနော်ကြည်သူတွေတည်တယ်မလားဆိုတော့ကာသနာနာတော့တကယ်တော့တောင်းရင်ရှိတယ်ထုတ်တဲ့ထုတ်ပြန်မယ်ပြောရတော့ဘူးပါမယ
်အဲ့တော့ဟိုဒီလိုဒီဘန်းတစ်ခုတည်းပဲလားဒီဘန်းလောကထဲမှာဒီလိုမျိုးဖြစ်ရှင်းနေရတဲ့ဟိုအရက်စကားနဲ့ပြောရင်ဆရာတို့ဒီအပေါ်ပိုင်းမှာကြိတ်ပြီးတော့ဖြစ်ရှင်းနေရတဲ့ကိစ္စတွေများရှိပါသလားဆရာတို့ဒီဘန်းလောကထဲမှာ
အဲဒီလိုမျိုးတော့ကုသတာတော့ဒီလိုပေါ့ဟိုမသိနေခိုင်လေသူအာသယံဘုံပန်းဆိုတာကအဲလူတွေအနေနဲ့ကကျွန်တော်ချင်းနဲ့ဟိုသိပြီးတော့ဟိုလူတွေဒိုင်းစင်ချက်သိမှကြောင်းတဲ့လူကဘုံများလားလို့
ဟုတ်ကဲ
့ခင်ဗျားကတော့ခုခုနမသိနေခိုင်နေတဲ့ဒီမှာပါတဲ့ဥစ္စာပေါ့အခုလူတင်များတဲ့တန်ဒီပေါ့အခုကေဘီဆက်တို့အေယာဝူလီတို့နော်ကျွန်တော်စီပီပန်းတို့သာမန်ဘဝရှိကောင်းတို့ဟိုဒီလိုပန်းကြီးကိုကြိတ်ကြည့်ရှင်းနေရတာရှိသလားဆိုတော့ဘုံမလုံးရင်ပြောရရင်တော့ဟိုခုနအာသယံဘုံပန်းကဲ့သို့ပေါ့လေကြိတ်ကြည့်ရှင်းနေတဲ့ဒီစားတွေတော့ရှိပါဘူး
ကဲအဲ့တော့ဆရာတို့ဒီဘန်ဒီရဲ့လှုပ်ထုံးလုံးပြီးစီမင်းစီကတ်နဲ့ပတ်သက်ပြီးတော့တော်တော်လေးသတိထားပြီးတော့ဆောင်ရွက်ရတယ်ဆိုတော့အခုရောလမ်းကြောင်းမှန်ပေါ်ကိုရောက်လာပါပြီလား
ဒီရင်တော့လမ်းကိုဟိုတွဲနေတာပေါ့လေ
ဟုတ်ကဲ့
တွဲနေတဲ့အခါမှာအခုကျွန်တော်တို့ကနိုင်ငံပိုင်တွေလဲကျွန်တော်တို့ပံခွဲတွေလဲကျွန်တော်တို့ဒီမှာအဖွင့်ဝင်ပြေးလိုက်တာမျိုးတွေရှိလာတယ
်ဟုတ်
ရှိလာပြီးတော့တခါသူတို့လဲကျွန်တော်တို့ကဘန်လုံငန်းအကန့်တတ်တဲ့ပလီစုပါလုံငန်းတွေကျွန်တော်တို့ဒီမှာငါတို့ဘုရားပက္ခနေပြီးဖွင့်ပြပါနေရှိတဲ့အကြောဒီမှာနိုင်ငံဘာလုပ်ငန်းဒီကြီးရင်းဆိုင်နေရှိရတဲ့လုပ်ငန်းမျိုးမဟုတ်တော့ဘူးဗျာမဟုတ်တော့အကြောကျွန်တော်တို့ကဟိုမိုင်းညာတန်ဒီပါပါလာတဲ့အကြောနိုင်ငံကစံနေစံညွှန်ကြီးနေရောညီဖို့ဆိုတော့ခုနကကျွန်တော်ကလမ်းကြောင်းမှာတော့ပေါ့လေဟု
တ်ကဲ
့ဟိုယူတန်းတော့ယူတန်းတော့ကြွေးလို့မရဘူးဟိုမသိနေခိုင်းရဲ့ဒါလားဟိုယူတန်းတော့ကြွေးလို့မရဘူးဒါပေမဲ့ဟိုဘက်ကပေါ်လာနေတဲ့အားနဲ့ဒီဘက်ကလူပြန်ပြီးတော့ဆွဲဆွဲပေါ်လာတယ်။အနေအားဖြင့်တော့ဒီနေ့တာကာလမှာတတော်ကြီးတော့ခုနကကျွန်တော်ပြောလိုပဲလမ်းကြောင်းပေါ်မှာလမ်းကြောင်းမှာပေါ်တော့တောင်းတောင်းကြောင်ရောက်ပြီးတယ်အောင်လမ်းကောင်းပေါ်တော့တော့ရောက်ပြီးဖြစ်လို့ဆိုတော့မှာပေါ့ဗျာနော်
။ကီတုလွတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာကော်မတီရဲ့အကြည့်ရင်းမှုဆရာဦးတင်ထွန်းလာအထူးပဲကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါမသိတဲ့ဒီလိုလေးတော့ဒီချက်ပါလေ
ဘာမှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကမြန်မာနိုင်ငံမှာလည်းကူးစက်ခံရသူတွေတွေ့ရှိကြောင်းသတင်းထုတ်ပြန်ပြီးတဲ့နောက်မှာတော့လူထုကြားမှာဘလို့အမြင်တွေရှိနေသလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာပြည်ပမှပြန်လာသူလူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုစစ်စစ်တွေ့ရှိကြောင်းကိုအစိုးရကမတ်လ23ရက်နေ့ည7:45မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။အစိုးရရဲ့သတင်းထုတ်ပြန်ကြေညာမှုပြီးမှာတော့ပြည်သူအများစုကမိုးလင်းဖွင့်ထားတဲ့စတိုးဆိုင်တွေမှာလူစုလူဝေးဖြစ်တဲ့အထိဈေးဝယ်ခဲ့ကြပါသေးတယ်။စီတီမတ်မှာဈေးဝယ်ခဲ့သူတူရတယ်။ခုလိုပြောပြပါတယ်။
အဲကျွန်တော်အမြဲတမ်းတို့ညာဆိုရောရွာလေးပဲနေတော့အဆောင်ဟိုတိုက်ခန်းဆုံးလာနေကြတော့မအိပ်ကြဘူးအဆက်တွေ့ပြီဆိုတော့ကျင်ညာလိုက်တယ် အခုလေဟိုအရင်တော့မဝင်နိုင်ဘူးဒါပေမဲ့ရှင်းတဲ့လောက်ကလေးတော့သွားပြီးတော့ဝယ်ထားပြီးတော့နော်ဒီစံစီလေးဟိုလည်းမဆုထားရမယ်ပေါ့ဆိုတော့လေအောက်မှာစိုးစံလေးကလည်းတနာရီထိုးလောက်ဆိုပိတ်သွားပြီကျွန်တော်အင်းကကားနဲ့ပဲနော်တကယ်ချင်းနေဆုပြီးတော့တမိုင်းစင်းမောက်ကိုတော့တယ်တမိုင်းစင်းမောက်ကျွန်တော်ရောက်တဲ့အချိန်မှာအယောက်20လောက်ပဲရှိသေးတယ်ကျွန်တော်ရောက်တော့တနာရီထိုးကနေ10မိနစ်လောက်မှရောက်သွားတာအယောက်20လောက်ပဲရှိသေးတယ်အပေါ်တက်သွားတယ်ကျွန်တော်ပစ္စည်းဝယ်ပြီးတော့ပြန်ပြီးထွက်လာချိန်မှာတန်းနေစီနေကြပြီ15မိနစ်လောက်အတွင်းကိုအယောက်200အဝင်းညင်လောက်ဖြစ်သွားတယ်အမှတန်းစီနေရကြီးအတန်းလိုက်တန်းလိုက်တန်းလိုက်ဆိုကျွန်တော်အဲ့မှာရှေ့မှာတန်းစီလိုက်ရတာတနာရီခွဲလောက်ကတန်းစီလိုက်ကျွန်တော်3နာရီမှကျွန်တော်ပတ်သက်ရှိပြီးတော့ပြန်လာတယ
်ခုလိုလူစုလူပေးဖြစ်တဲ့အထိဈေးဝယ်ခြင်းကကူးဆက်နိုင်ခြင်းပုံများတဲ့အတွက်စင်ကျင်တဲ့နယ်လို့ဆရာဝန်စာရေးဆရာဒေါက်တာဖြိုးတီဟာကသူ့မြင်ကိုပြောပါတယ်
ပစ္စည်းတွေတော့ဝယ်ကြတယ်စားသောက်ပုံတွေဝယ်တယ်၆ချမ်းတွေဝယ်တယ်အဲ့တော့ဘာဖြစ်လဲဆိုတော့ပုံစံလုံးတွေတက်တယ်ငွေဥမလိုအပ်တဲ့အချိန်တိုင်းလူရန်စားတွေမှာကျတော့အားကိုဝယ်လို့ချမ်းလို့မရဘူးတာမျိုးတွေဖြစ်နိုင်တယ်အဲ့တဲ့ပုံစံတော့ပါလဲဆိုတော့အဲ့လိုသွားဝယ်တဲ့အခါကျတော့ကျွန်တော်ဒီကိုရိုနာဗိုင်းရပること ကဒီပိုးဗိုင်းရပ်စ်ဝင်သွားတဲ့အချိန်ကနေမှယောဂလက္ခဏာပြကိုကလာစကုမှုကလာပေါ့ incubation period လို့ဆိုတော့ခေါ်တယ်အဲကလာကဒီနှစ်ရက်ကနေ14ရက်လောက်ထိကြာနေတယ်ဆိုတော့ကိုသွားဝယ်တဲ့အချိန်မှာတွေ့ရတဲ့လူတွေကနိုင်ငံသားပြန်လာမှမသိဘူးဒီ virus ကိုရှိရင်ရှိနေမယ်မသိဘူးဒါပေမဲ့အဲ့လိုသွားဝယ်လိုက်တဲ့အခါကျတော့ဒီစီးရရတော့ရလာမယ်ဒါပေမဲ့ virus ကပုံရောမှကူးစက်လာနိုင်ခြင်းရှိပါတယ
်အစိုးရအနေနဲ့ပြည်သူလူထုကိုအစာပြတ်မှစိတ်မပူတင်ကြောင်းလက်ရှိချိန်တွေမှာကူးစက်ခံထားရသူတွေအတွက်ဆက်လက်ကူးစက်ပြန့်ပွားမှုမရှိစေရတဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုအရှိန်အဟုန်မြင့်ဆောင်ရွက်နေကြောင်းထုတ်ပြန်ကြေညာခဲ့ပေမဲ့ပြည်သူလူထုရဲ့စိုးရိမ်မှုကတော့ရော့ကျသွားခြင်းမရှိဘဲနဲ့အစားအစာနဲ့စေဝါးတွေကိုစုစားမှုတွေဆက်လက်လုပ်ဆောင်နေကြဆဲဖြစ်ပါတယ
်ကျွန်တော်ဒီမှာမက်ကအရင် MS တွေကဈေးကြီးနေတယ်ဗျဒီမှာတော့မဖြစ်သေးဘူးတခြားနိုင်ငံမှာဖြစ်နေချင်မှာဝင်ပြီးဝယ်လိုက်ဒီမှာ MS ကို800နဲ့ကျွန်တော်တို့ရောင်းတယ်ပုံမှန်ဆိုရင်90တရာရှိနေတဲ့အနေနဲ့800ဖြစ်နေတယ်ဒီမှာတော့တက်လာတယ်တထုပ်ကို3000ဝယ်လို့အဲ့လိုမျိုးစိမ်းလုံးနေဖြစ်နေတယ်ဗျအပြင်မှာလည်း MS တွေကဝယ်လို့မရဘူ
းလက်ရှိချိန်တွေမှာတော့စီးဆိုင်တွေမှာတန်းစီစနစ်နဲ့ဈေးဝယ်ယူနေကြပေမဲ့ချူဆိုင်တွေမှာ Max တွေဈေးမြင့်တက်လာတယ်လို့လက်ဈေးဆက်ပြားနဲ့ Hand Jewelry တွေအရက်ပြန်တွေပြက်လက်တာမျိုးတွေလည်းရှိနေတယ်လို့သိရပါတယ်
အဲဈေးထဲမှာတော့ကြာကြာချင်းတွေကတော့တော်တော်လေးကိုခရက်ထပြီးတော့လူဝယ်ကြတာအခုနောက်ပိုင်းတော့လည်းအေးစီစီကြီးကြီးကြီးဖြစ်သွားပါပြီဈေးပစ္စည်းတွေဆိုဈေးဆိုင်တွေဆိုရင်ပစ္စည်းပြတ်တဲ့လောက်ကိုခိုင်းနေပိတ်ထားကြပါတယ်ကားတော့ကုန်အောင်တော့ရှိပါသေးတယ်တော်တော်များများကျန်ပါသေးတယ်
ဒါပြင်ဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေဟာပြည်ပကပြန်လာသူတွေဖြစ်နေပြီးတော့တာဝန်ရှိသူတွေက14ရက်စောင့်ကြည့်ဖို့ပြောခဲ့စဉ်ကငင်းဆန်ခဲ့သူတွေဖြစ်ကြောင်းသိသာစေတဲ့ဗီဒီယိုဖိုင်တွေဟာလူမှုကိုယ်ရက်ပေါ်မှာပြန့်နှံ့နေတဲ့အတွက်သူတို့ကိုကြည့်ရှုသူများကဒေါသနဲ့တုံ့ပြန်ပြောဆိုတာတွေရှိလာပြီးတော့နိုင်ငံခြားကပြန်လာသူတွေကိုသတိထားစောင့်ကြည့်နေတဲ့အနေအထားတွေရှိလာတာကိုလည်းလူမှုကိုယ်ရက်ပေါ်မှာတွေ့မြင်နေရပါတယ်ဒီလိုချိန်နေနဲ့ပတ်သက်ပြီးတော့ဒေါက်တာဖြူတီဟာကလည်းသူ့အမိကိုခုလိုပြောပါတယ်
။နိုင်ငံသားပြန်လာတဲ့လူတွေခွဲခြားဆက်ဆံတဲ့ဒီ comments တွေဆိုလဲကျွန်တော်တို့ social media မှာအများကြီးတွေ့ကြတယ်။ဘာလို့ပြန်လာတာလဲ။ဘာလို့ဒီရောဂါပိုးတွေဖြန့်လာလဲပေါ့။တကယ်တော့ဟိုဘယ်သူမှတော့ဒီလိုပိုးကြီးကိုကူးစက်ခံနေမှာလည်းမဟုတ်လို့ဖြန့်ချင်မှလည်းမဟုတ်ဘူးပေါ့နော်။ဒါပေမဲ့ခွဲခြားဆက်ဆံမှုတွေရှိလာတယ်။ဘာလို့ဆိုတော့အကြောက်ကြီးလုံးလုံးပေါ့။အဲ့တော့ခွဲခြားဆက်ဆံကြတော့ဘာဆက်ဖြစ်နေလို့မင်းလူတယောက်ကကိုယ့်စီမှာဒီ virus ကိုရှိနေတယ်ဆိုလို့ရှိရင်ဟုတ်ပေါ်ပြောကြလို့ဒီဟိုဆက်ဆင်းမှုခံယူဖို့ quarantine လုပ်ခံဖို့တွေကတွန့်ဆုတ်သွားနိုင်တယ်ပေါ့နော်။အဲကြောင့်မလို့ကျွန်တော်တို့အကြောက်ကြီးပိုးတွေကိုတော့စိုးရိမ်ပုံမှန်ကိုလုံခဲ့ရတယ်လို့တော့ဖြစ်စီချင်ပါဘူးခင်ဗျာ။
လက်ရှိချိန်ဒီမှာတော့ပြည်သူလူထုအနေနဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုဂရုတစိုက်နဲ့စောင့်ကြည့်နားထောင်ပြီးဖို့လက်ညွန်ချက်တွေအတိုင်းအတိအကျလိုက်နာပြီးဖို့လိုအပ်နေတယ်လို့ပြောဆိုသုံးသပ်မှုတွေလည်းထွက်ပေါ်လာပါတယ်
။အစိုးရအနေနဲ့ကလုပ်ပေးနိုင်ဖို့ကအများကြီးလေ။ဘူကွန်တိုင်း14ရက်အတွက်တော့တို့တွေနေရာတွေလုံနေရတယ်။နေမှာလည်းရှိတယ်ဗျာကျွန်တော်အခုဆိုလည်းထိုင်းမှာသွားလုပ်နေသူတွေဒီကောင်လေးတို့လည်းပြန်လာကြတာပဲ။အကြီးကပြန်ဝင်လာတဲ့သူတွေ immigration ကနေပြန်ဝင်လာတဲ့သူတွေအဲ့လူတွေတခြားစနစ်တကျလေးစောင့်ကြည့်ဖို့တကယ်လို့တရားနိုင်ငံမှာပြန်ဝင်တမ်းပြီးကွန်တိုင်းဆက်လျက်နေဆိုရယ်အမိန်ရှိရယ်ချိုးစီမှာဆက်လျက်နေဆိုရယ်အမိန်တော့ထုတ်ထားပြီမဲ့တခြားစနစ်တကျလေးပို့ပြီးတော့လုံးသိနေလို့ထင်တယ်ဗျအဲ့လိုလုံ
းဒေါက်တာဖြူတီဟာကလည်းနိုင်ငံခြားကပြန်လာသူတွေအနေနဲ့အစိုးရရဲ့လက်ညွန်ချက်တွေကိုတခြားနားထောင်ပြီးတော့အများပြည်သူအကျိုးအတွက်လိုက်ပါလှုပ်ဆောင်တဲ့နယ်လို့ဆိုပါတယ် ဒေါက်တာဖြူတီဟာကခုလိုချိန်နေမျိုးမှာစိတ်ပိုင်းဆိုင်ရာဆွေးနွေးမှုတွေကနေစိတ်ဖိစီးမှုတွေဖြစ်ပေါ်လာပြီးတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထိဖြစ်နိုင်တဲ့အတွက်ဘယ်လိုအနေနဲ့လဲဆိုတာကိုခုလိုအကြံပြုပြောဆိုပါတယ်။ ဒေါက်တာဖြူတီဟာကခုလိုချိန်နေမျိုးမှာစိတ်ပိုင်းဆိုင်ရာဆွေးနွေးမှုတွေကနေစိတ်ဖိစီးမှုတွေဖြစ်ပေါ်လာပြီးတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထိဖြစ်နိုင်တဲ့အတွက်ဘယ်လိုအနေနဲ့လဲဆိုတာကိုခုလိုအကြံပြုပြောဆိုပါတယ်။ဒေါက်တာဖြူတီဟာကခုလိုချိန်နေမျိုးမှာစိတ်ပိုင်းဆိုင်ရာဆွေးနွေးမှုတွေကနေစိတ်ဖိစီးမှုတွေဖြစ်ပေါ်လာပြီးတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထိဖြစ ပြည်သူလူထုအတွက်ပန်ချင်းဝီရီရှော့ချပေးတာပြည်သူလူထုအတွက်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာနိုင်ငံသားအပြန်ရောက်နေသူတွေကိုစက်လေးရဲ့တာစောင့်ကြည့်နိုင်ဖို့အတွက်ကျူတင်စီမံထားပြီးတော့ဆက်လက်စောင့်ကြည့်နေတာစတဲ့လုပ်ငန်းစဉ်တွေကိုဆင်ဆက်မပြတ်လှုပ်ဆောင်နေရှိပါတယ်ကျွန်မမေတ္တာဟိမာညီမခမီဒီယာနေ
American Bianzuma, Corona virus potential ye dwe, Tipchoye mural lupio luyae, Ellie Los Angeles Mumale, Tainchong Muri Naji Lotaraba, Deliver Guad Loga Timbojo Jadri and Nubina Loga, the Dinto Ruhariku, Jobia Pigawame. American Bianzu, California, Pinemaro, Corona virus potian bamu, Tainchong Namudre, Pine Ocho Yemu Kevin, New Sanye, Menu, Telabi and Ama.
Coronavirus certainly disrupted many of our plans because we initially wanted to go for Ultra Miami Festival.
Coronavirus on general season, it's a very good season. Mula season, Ultra Miami, Puerto Duabuba, Akura Pue Pete, Dajin General Duajin, Puerto Island, the Chippe Pilayari, and American Delua Key 20 Rapos, who bore Elego Jalae, Poland Nanga Gabale Key there, Conrad Nipia Luski Gab Jawai.
I think it's just personal. It just depends, especially your job, what your job is. So for me, it's not going to stop me from enjoying the sun.
I think it's just personal.
It's a good call. California is one of the states with the most cases. And so the only way the hospitals can prepare.
Dalotin Ekisawa, California Pinega, American Biazuma, Di Yoga Bukusemumia Pineva. Say only Pinsinamo, the Kurido Nilanga, Emanizawa. Tama Janet Yoga Kusemum Pipawa, James Alexander Gabio Dawai. ပိုလန်ကကွန်ရက်နီဖီယာလုစကီကတော့ခီးသွားတွေအတွက်ကသူတို့ရဲ့အမေရိကန်ခီးစဉ်နောက်ဆုံးနှစ်ရက်အဲလီမှာသွားစရာလာစရာတိတ်ပြော်ရွေးချယ်စရာမရှိတော့ဘဲနဲ့အဲလီမျိုးကအထင်ကရဟောလိဝုဒ်ဆိုင်းဘုတ်ကြီးနေရာစီကိုတငယ်ချင်းတွေနဲ့သွားလဲခဲ့ကြပါလေ
I mean it is much different because I've been here year back and I remember everything was different everything was open street where bustling with people and right now
သူရဲ့တနေ့တောင်းအဒီကိုရောက်ခဲ့ပူပါတယ်အခုတော့အတော်ကြီးကိုကြွေးကြားခြားနာသွားပါတယ်တဲ့သူမှတ်မိသမျှအားလုံးကမတူတော့ပါဘူးအရင်ကဆိုရင်နေရာတိုင်းကဖွင့်ထားတယ်လမ်းတွေပေါ်မှာလည်းလူတွေခြေချစရာတော့မရှိဘူးအခုတော့ဘသူမှမရှိဘူးအထီးကျန်တယ်လို့ခံစားရပါတယ်လို့ပြောပါတယ်အမေရိကန်ပြည်အစုနေရာတော်တော်များများမှာကူးစက်ပြန့်နှံ့လာတဲ့ဒီကက်ဘေးယောဂါအစိုးကြီးကြောင့်ကျောင်းတွေအလုပ်တွေပိတ်ထားရတယ်လို့တန်းနေချီတဲ့သူတွေလည်းအိမ်ကနေအလုပ်လုပ်နေကြရပြီးတော်တော်များများအလုပ်တွေလည်းပြုတ်ကုန်တာဖြစ်ပါတယ်ဒီသတင်းရောင်းတင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ဒီနေ့မနေ့ဘက်ကူအခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံ
း back burner
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက b a c k back ကအနောက် b u r n e r burner ကမိဖို့ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒေဗေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့် Kimmy Guest ဒါမှမဟုတ်ကျက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ကျက်စီကျင်တာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော့မင်းလို့ထားလိရှိတာတော်တော်ရှင်များအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးတွေကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate so this made the voters very unhappy
ကျမရေးပြုစုဆောင်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေနောက်မှထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ခုဒုတိယတင်ပြပေးမှာကတော့
back to back
ဖြစ်ပါတယ်။စာလုံးပေါင်းက B A C K back ကအနောက် T O 2ကသို့ B A C K back ကအနောက်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကအနောက်ကနေအနောက်ပေါ့ကျမတို့မြန်မာမှာတော့နောက်ကျောချင်းဆက်နေတာကိုဆိုတာဖြစ်ပါလေ idiom ဒီဘေကတော့ရှိပါတယ်တစ်ခုပြီးတစ်ခုဆက်တိုက်လာတာကိုဆိုတာပါဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The two events will be held back to back The singer will perform her song first and that will be followed with a dance by the school children
အဲ့ဒီအခမ်းအနားနှစ်ခုကတစ်ခုပြီးတစ်ခုဇက်တိုက်လာမှာပထမအဆိုတော်ကသူ့တချင်းကိုဆိုမယ်အဲ့ဒါပြီးကျောင်းကခလေးတွေကအကနဲ့ဖြောပြကြမှာဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The two events will be held back to back The singer will perform her song first and that will be followed with a dance by the school children
ခုစလေတင်ပြပေးမှာကတော့
back the wrong horse
ဖြစ်ပါလေစာလုံးပေါင်းက b a c k back ကိုဒီနေရာမှာ verb ကိရိယာဖြစ်သုံးထားတာဖြစ်ပြီးထောက်ခံတာဘက်ပါတာအားပေးတာလို့လုံးောက်အဓိပ္ပာယ်ရပါလေ
THE WRONG RONGA MARA HORSE HOSKA MIN SURO SAKAMAI THUNYE DAYAI DIVEGA KO ABIRE MINGA MANI RABO DITONGA MIN PENGWA GANI SINTELARA PIPARI MIN PENGWA MA KO LANGYE MINGA NAIME LU TENTABI LANGYA GANI KO TENTABLUM HOPE KO LANGYE MINGA MAHANA GU SURURA PIPARI NISIN BUA MALE DITAIMABE Goga tin gibi, toka abi gedu, tamam hole, goga yame tin pi, siwayed gugu, logiagani, tin tadlu, manjene, nantre makaide, pimule, suluda pipari. Tidone patelu, George Gubiri umagu, nasinjaya.
I backed the wrong horse in the last mayoral election. I voted for him, and he failed to keep his promise to create jobs.
ကျွန်တော်ကပြည်ထောင်စုမြို့တော်ဝင်ရောက်ပွဲမှာမဲပေးခဲ့တာမှားတယ်ဗျာအဲ့ဒီပုဂ္ဂိုလ်အတွက်မဲပေးခဲ့ပြီမဲ့အလုပ်ကိုင်းတွေကိုဖန်တီးပေးမယ်လို့သူပေးခဲ့တဲ့ဂရီကိုမတီးတာတွေ့ရတယ်လို့ထိပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I backed the wrong horse in the last mayoral election. I voted for him and he failed to keep his promise to create
jobs.ခုနောက်ဆုံးတင်ပြပေးမှာကတော့
back to the wall
ဖြစ်ပါတယ် Salumbanga, B A C K, Pekka, Diniama, Anaupe, Naucho, T O Tu Gado, T H E the W A L L, the Walga Nian Suro. The Kwaitunye Tai Tibegaro, Naucho Ma Nian Kanirabo, Dani Nian Shinirabo. Idiom Tibegale Shimari, Naucho Ma Nian Kani, Chang Pay Needed the Bo, Go Piba Pay Needed the Bo. ထွက်ပေါင်ရှိတဲ့သဘောအခြေအနေကဒေးချက်နန်းချက်ဖြစ်နေတဲ့သဘောတိတ်ရွေးလမ်းမရှိတဲ့သဘောမလှုပ်သားမရှားသာရောက်နေတဲ့အခြေအနေကိုဆလိုတာဖြစ်ပါတယ်ဒီနေရာမှာ
I owe you a lot of money and cannot pay you back now. So, I'll have to do what you've asked me to.
ခင်ဗျားကိုကျွန်တော်ကငွေအများကြီးပြန်ဆက်เสียရှိတယ်။ခုလေပြန်ဆက်နိုင်မယ့်အခြေအနေမရှိဘူး။ဒါကြောင့်ကျွန်တော်မှာရွေးလန်းသိမ့်ရှိဘူးပေါ့။ခင်ဗျားခိုင်းတာကိုပဲကျွန်တော်လုပ်ရတော့မှာပါဗျာလို့ဒီပေးရပါတယ်။
I had my back against the wall as I owe you a lot of money and cannot pay you back now, so I'll have to do what you've asked me to.
တော်ရရှိမြတ်ကိုဒီသတင်းပါဘက်ကိုအခြေခံပြီးတင်ပြခဲ့တဲ့အီဒီအမ်အသုံးတွေကတော့
back burner back the wrong horse back to back back against the wall
တို့ဖြစ်ကြပါလေ
နောက်တစ်ရင်ပါကုလချင်းမျိုးမှာလည်းနောက်ထပ်အီဒီအမ်အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက္ကန့်အတည်ပြုလူနာ14ဦးရှိပါတယ် ရန်ကုန်မှာအတည်ပြုလူနာ10ဦးနဲ့အများဆုံးဖြစ်ပြီးတီးတိမ်မန္တလေးနေပြည်တော်နဲ့ကြောင်မဲတို့မှာတော့တအူးစီလက်ခံကုသပေးနေပါတယ်လောလောဆယ်အချိန်ထိတော့ကူးစက်ခံထားရသူ14ဦးထဲက13ဦးရဲ့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းတအူးကိုတော့ဝေဘာကီအထူးကုဆေးရုံကြီးမှာကျန်းမာကုသပေးနေတယ်ဆိုပြီးကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်တွေကဖော်ပြပါတယ် စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တနင်္လာနေ့ကလူပေါင်း၈၁၂ယောက်ထပ်မံသေဆုံးရပြီးကူးစက်ခံရသူလူနာအသစ်၆၀၀၀ကျော်ရှိခဲ့ပါတယ်။လက်ရှိဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်အမေရိကန်က၈၀၀ကရှိနေပြီးဒုတိယနေရာမှာအီတလီနဲ့အခုစပိန်ကတတိယမြောက်အများဆုံးနိုင်ငံဖြစ်နေပါတယ်။ အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ကလာမယ့်ရက်တွေသတင်းပတ်တည်အတွင်းတိတိတသာတိုးလာနိုင်ပြီးဒီဗိုင်းရပ်စ်ဟာဆိုရင်ဆိုးရွားလာတဲ့ကပ်ဘေးကြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အင်္ဂါနေ့မနေ့ခင်အစီအစဉ် တွေကတော့ဒီလောက်ပါပဲရှင်။ကိုဗစ်-19 အရေးပေါ်အခြေအနေအရ VOA မြန်မာဘိုင်းအစီအစဉ် တွေကိုပြောင်းလဲထုတ
ပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောယာယီရက်ဆိုင်ထားပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOE မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွှင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်ပေးနေတာပါ။ VOE အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ။
This program has come to you from the Voice of America, Washington.